အမေရိကန်ကအဆိုပြုခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအင်ဒိုနီးရှားအနေနဲ့သဘောမတူဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမနေ့ကပြောဆိုခဲ့ပါတယ်။ဒီရက်မတိုင်ခင်ကလည်းလက်ရှိလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ကုလသမဂ္ဂဆိုင်ရာရရှာတမ်မကြီးကမြန်မာနိုင်ငံကိစ္စဟာနိုင်ငံတကာလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတယ်ဆိုတာလက်မခံဘူးလို့ပြောခဲ့ပါတယ်။ဒီတော့မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကဘယ်လောက်အတိုင်းအတာထိသဘောတူညီချက်ရနိုင်မလဲဆိုတဲ့အပေါ်ဘာတွေများမေးမြန်းထားသေးလဲကိုသားညုံကြီး
။ဟုတ်ကဲ့ပါမနေ့လား။မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကနေပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဒီဇင်ဘာလဆန်းကလေးကဖြန့်ဝေထားတယ်လို့သိရပါတယ်။ဒါပေမဲ့လည်း2006ခုနှစ်ဒီဇင်ဘာလအတွင်းနှိမ့်နိုင်မှုတွေအပြည့်အသတ်မလုပ်နိုင်တာကြောင့်2009ခုနှစ်အထိကိုရှင်းဆိုင်ခဲ့ရတာပါ။2009ခုနှစ်ဇန်နဝါရီလကစလို့လုံခြုံရေးကောင်စီအဖွဲ့ဝင်အသစ်တွေလည်းရောက်လာတာကြောင့်ဒီအဖွဲ့ဝင်အသစ်တွေကြားသဘောတူညီချက်နှိမ့်နိုင်ယူနိုင်ဖို့အချိန်အတန်ကြာယူရနိုင်တယ်လို့မြန်မာရေးဆွဲရှားသူတွေကသုံးသပ်ပါတယ်။အထူးသဖြင့်ကတော့ကုလသမဂ္ဂအတွင်းမှာဖြစ်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံအစုအဖွဲ့တွေအထူးသဖြင့်ဗက်မလိုက်အုပ်စုနဲ့အနောက်နိုင်ငံကြီးတွေကြားအားပြိုင်မှုကြောင့်လည်းဒီလိုမျိုးကြံ့ကြာမှုတစ်စိတ်တစ်ပိုင်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။အဝေးရောက်မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ကုလသမဂ္ဂရေးရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းကိုသူ့ရဲ့အမြင်ကျွန်တော်မေးကြည့်ပါတယ
်။ဒီလိုအချိန်တိုအတွင်းမှာတော့မာဘီအရေးကိစ္စနဲ့ပတ်သက်လို့ဖြစ်စေဒါအမေရိကန်နိုင်ငံကနေရေးဆွဲထားတဲ့မူကြမ်းနဲ့ပတ်သက်လို့ပဲဖြစ်စေအပြေအဝသဘောမတူနိုင်တာတွေလည်းရှိနိုင်ပါတယ်။ဒါကြောင့်မလို့ချိန်တစုံတရာယူဖို့လိုမယ်။အဲကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုအနေနဲ့ကလည်းပဲဒီအဖွဲ့ဝင်နိုင်ငံသစ်တွေတဲမှာအမြန်မာနိုင်ငံရေးကိစ္စကိုလူညွှန်ရေးကောင်စီကတိတိကျကျဆောင်ရွက်လာအောင်ဒီအခြေခံလူခွင့်ရေးလူလူလူတန်းသားအဖွဲ့ CDM ကစပြီးတော့စွတ်တော်ကိုယ်စားလှယ်အဖွဲ့တွေအဆုံးပေါ့နော်ကျွန်တော်တို့တက်ပြီးတော့စီယုံလုံးဆောင်မှုတွေလုပ်ဖို့တော့လိုလိတ်အောင်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဆရာတို့လေ့လာမိသလောက်ပေါ့အခုဖြစ်လာတဲ့လူညွှန်ရေးကောင်စီအဖွဲ့ဝင်စစ်နိုင်ငံတွေရဲ့ဗမာနိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေကဘယ်လိုရှိကြလဲခင်ဗျ
မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဒီနိုင်ငံတွေဥမာတောင်အာဖရိကပဲဖြစ်ဖြစ်အင်ဒိုနီးရှားပဲဖြစ်ဖြစ်သူတို့ကိုယ်တိုင်ကိုယ်ကဒါလူခွင့်ရေးချိုးဖောက်မှုတွေနဲ့အာဏာရှင်စနစ်တွေအောက်ကနေပြီးတော့ဒီမိုကရေစီပြောင်းလဲလူ့အဖွဲ့အစည်းကိုပြောင်းလဲခဲ့တဲ့အတွေ့အကြုံတွေရှိတော့နားလည်မှုကတော့စုံတရာရှိတယ်အဲကျွန်တော်တို့စိုးရိမ်တာကတခုကတော့ဒီခနေကူလာသမဂ္ဂအတွင်းမှာဖြစ်နေတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားထဲမှာဖြစ်ပေါ်နေတဲ့အုပ်စုတိုက်ပွဲနဲ့ဒီလူခွင့်ရေးအခြေခံပေါ်မှာထားရှိတဲ့သဘောထားကွဲလွဲမှုတွေပေါ့နော်တောင်အာဖရိကနဲ့ဒီအင်ဒိုနီးရှားကတော့ဒီဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တွားပြီးတော့ရပ်တည်နေတဲ့သဘောထားမျိုးတော့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်မလို့ဒီကျွန်တော်တို့ဒီဗမာပြည်ကိစ္စဟာအဲ့ဒီအုပ်စုတိုက်ပွဲကြားထဲမှာကြားညက်မသွားအောင်တော့ချိုးဖမ်းမယ်ဆိုတဲ့အနေထားရှိပါတယ
်မြန်မာစစ်ဆေးရဘက်ကတော့အခုလိုလူကြီးကြီးကောင်စီကဆုံးမချက်မထွက်လာအောင်လို့သူတို့ဘက်ကချိုးဖမ်းလှုပ်ဆောင်တာတွေရောဆရာတို့ကဲခတ်မိလား
ဟုတ်ကဲ့သူတို့ဘက်ကလည်းပဲခုနကယူအန်အတွင်းမှာဖြစ်နေတဲ့အုပ်စုတိုက်ပွဲမှာဒါကိုညှပ်ထုတ်ဖို့ကြိုးစားနေတာတွေ့ရပါတယ်ဟလာပြီးခဲ့တဲ့ကျူဘာမှာလုပ်တဲ့ဒီဗမ်လိုက်လှုပ်ရှားမှုမှာဆိုရင်ဒါတင်းတင်းရှားရှားပါပဲဗမ်လိုက်လှုပ်ရှားမှုရဲ့ကာကွယ်ကိုယူပြီးတော့လုံခြုံရေးကောင်စီမှာကန့်ကွက်တဲ့အဲသဘောမျိုးတွေကျွန်တော်တို့တွေ့ရတယ်ပေါ့
ဒေါက်တာတောင်းထွန်းပြောသွားတာပါလက်ရှိအမေရိကန်ပြည်ထောင်စုကစုပြုထားတဲ့မြန်မာနိုင်ငံကိစ္စလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာအရေးယူပိတ်ဆို့တဲ့ကိစ္စတွေမပါဝင်ဘူးလို့တန်တမာတွေကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့လူလားမှုတွေဖြစ်လာဖို့အတွင်းမှုချုပ်ရုံကိုအာဏာလုပိုင်ခွင့်ပို့ပေးဖို့နဲ့မြန်မာနိုင်ငံတွင်းကမျိုးသားရင်ကြားစီလုပ်ငန်းစဉ်တွေဖြစ်လာအောင်ညှိနှိုင်းတိုက်တွန်းပေးဖို့ကိစ္စတွေဖြစ်တယ်လို့သိရပါတယ်။ဒါပေမဲ့လည်းတရုတ်ရုရှားနဲ့အခြားဗမ္မာလိုက်အင်အားစုဝင်နိုင်ငံအများစုကတော့မြန်မာနိုင်ငံရဲ့ကိစ္စဟာပြည်ရင်းသက်သက်ဖြစ်တယ်၊နိုင်ငံတကာလုံခြုံရေးနဲ့မသက်ဆိုင်ဘူးဆိုတဲ့သဘောမျိုးထုတ်ဖော်ပြောဆိုမှုတွေရှိနေပါတယ်။အမေရိကန်ပြည်ထောင်စုကတော့2009ခုနှစ်အတွင်းမြန်မာနိုင်ငံကိစ္စလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ရအောင်ဖြစ်နိုင်မမြမြန်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်မနက်တိုင်း
။ဟုတ်ကဲ့ကျေးဇူးပါပဲကိုသားညုံ